Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါသည်ကနော် VOA American တန်ရဲ့2022ခုနှစ်အောက်တိုဘာလ31ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကို American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါရုပ်တံအဖြစ်နဲ့ကျွန်တော်တို့အခုတိုက်ရိုက်ပြင်ဆင်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မအခင်မျိုးသက်ပါဒီမနေ့ခင်းတင်ပြတဲ့ကိုမသိညီထိုင်တဲ့သူပြောပြပေးမှာပါအီတလီနိုင်ငံရောမမြို့မှာကျင်းပနေတဲ့ G20 ထိပ်သီးအစည်းအဝေးကနေနိုင်ငံတကာကော်ပိုရေးရှင်းတွေအပေါ်မှာအခွန်စည်းကြက်ရေးအတွက်သဘောတူခဲ့ကြပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်အတွက်ငွေကြေးအထောက်အပံ့မရစေဖို့ရည်ရွယ်ပြီးအမေရိကန်အပါအဝင်နိုင်ငံတကာရောက်မြန်မာတွေကစနေနေ့မှာဆန္ဒပြလှုပ်ရှားခဲ့ကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုတရင်နေအကျညာပြီးနားဆင်ရမယ့်ဒီထန်တလန်အပါဝင်မြမအရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူဆောင်ရွက်ပေးဖို့တောင်းဆိုမှုတွေရှိလာပါတယ
်သူတို့စစ်ကောင်စီလက်ချက်ပါပဲဒါလို့ဆိုတော့အဲ့ဒီ CDS သမားတွေရထန်တလန်သားတွေဒီအကြောင်းလေးဆက်ကြမှာပါနေရဆိုတော့ကုအင်ကုရာကိုသူတို့ကိုယ်တိုင်ရရှိရဆိုတာတော့ဟိုမဖြစ်နိုင်ဘူးပေါ့
ဒီနေ့ BB ချင်းမှာနားဆင်ရဖို့ရှိပါတယ်။အဲဒီနောက်ပိုင်းမှာတော့အပ္ပစင်ကဏ္ဍတွေဖြစ်တဲ့ဒုအတန်းဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ္တကဘာနောက်တစ်ခါဒီစနေညစကပိုင်းအစီအစဉ်တွေကိုလည်းထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်သိင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ။
ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံပေါင်း20 G20 ထိပ်သီးအစည်းအဝေးကိုအီတလီနိုင်ငံရောမမြို့မှာစနေနေ့ကစတင်ခဲ့ပြီးကိုဗစ်ကာယောဂါကနေပြန်လည်နလန်ထူစေဖို့နဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအပါအဝင်နိုင်ငံတကာရေးရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။နိုင်ငံတကာကော်ပိုရေးရှင်းကြီးတွေပေါ်မှာအခွန်စည်းကြက်ရေးအစီအစဉ်ကိုလည်းသဘောတူခဲ့ကြတာပါ။ကိုဗစ်ကာယောဂါကြောင့်တင်းကျပ်တဲ့စီးကံတွေချမှတ်ထားချိန်မှာပဲအစည်းအဝေးကိုတက်ရောက်လာတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တခြားခေါင်းဆောင်တွေကိုအီတလီဝန်ကြီးချုပ်မာရီယိုဒါစီကရောမမြို့လာနွဲဗာရိုကွန်ဗင်းရှင်းစင်တာမှာကော်ဇွန်နီခင်းပြီးကြိုဆိုခဲ့ပါတယ်။အခုထိပ်သီးအစည်းအဝေးဟာနှစ်နှစ်အတွင်းပထမဆုံးလူကိုယ်တိုင်တက်ရောက်တဲ့အစည်းအဝေးဖြစ်ပြီးမနစ်တုန်းကဆော်ဒီအာရေဗျအင်ရှန်ဖြစ်လက်ခံကျင်းပတဲ့ G20 အစည်းအဝေးကိုလည်းအွန်လိုင်းကနေပဲကျင်းပခဲ့တာပါ။ဒီစီဝေးကိုရုရှားသမ္မတဗလာဒီမီယာပူတင်တရုတ်သမ္မတရှီကျင့်ပင်နဲ့မက္ကဆီကိုသမ္မတအန်ဒရီမန်နူရယ်လိုပက်စ်အိုဘရီဒိုတို့လူကိုယ်တိုင်မလာဘဲအွန်လိုင်းကနေပဲတက်ရောက်ခဲ့ပါတယ်။ထိပ်သီးအစည်းအဝေးပထမနေ့မှာ G20 ခေါင်းဆောင်တွေကနိုင်ငံတကာကော်ပိုရေးရှင်းကြီးတွေအတွက်အ ਨੇ စုံအခွန်15ရာခိုင်နှုန်းသတ်မှတ်ဖို့ OECD စီဝေးပူပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးမှုဆိုင်ရာအဖွဲ့ဦးဆောင်ပြီးနိုင်ငံပေါင်း136နိုင်ငံဗန်ဒါရေးဝန်ကြီးတွေရဲ့ဒီလာဇန်ပိုင်းညှိနှိုင်းထားချက်ကိုသဘောတူခဲ့ကြပါတယ်။ဒီသဘောတူညီချက်အရကမ္ဘာတလောစီးပွားလုပ်ငန်းရယ်ကုမ္ပဏီကြီးတွေနေနဲ့သူတို့ဌာနချုပ်ကီယာမာတာမကလုပ်ငန်းလည်ပတ်ရနိုင်ငံတွေမှာပါအခွန်ဆောင်ရမှာပါ။တနင်္လာနေ့မှာတော့ G20 ခေါင်းဆောင်တွေဟာဥရုယာတီပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေကိုဦးစားပေးပြီးဆွေးနွေးဖို့ရှိပါတယ်
။အီတလီနိုင်ငံရောမမြို့တော်ကလမ်းမတွေပေါ်မှာစနေနေ့ကထောက်နှစ်ချီတဲ့လူငယ်တွေဆန္ဒပြသူတွေခြစ်တက်ပြီးအစိုးရတွေနဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့ယာတီဥရုပြောင်းလဲမှုကိုတိုက်ဖျက်ရေးပိုပြေအေးအေးယူလှုပ်ဆောင်ချဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ
်စကော့တဲအိုဘယ်လီဗီဒီရိုမာပီယာဆင်နယ်လာရဲကေအန်အယ်တာနတီဗာအွန်မိုဒယ်လိုဒီစ်ဗီလူပ်ဘာဇာဒိုဆူဖတ်တိုကေဘေ
အခန်းထဲမှာကမ္ဘာကန်ကျမကိုဆွေးနွေးဆုံးဖြတ်ကြတဲ့ပုံစံမျိုးမဟုတ်ဘဲတခြားနီးလန်းတွေရှိတယ်ဆိုတာကိုပြသဖို့ရောမမြို့ကလမ်းမတွေပေါ်မှာစူဝေးချီတက်ဖို့ဆုံးဖြတ်ခဲ့ကြတာပါလို့ဆန္ဒပြသူတူပြောဆိုခဲ့တာပါစနေနေ့ကဆန္ဒပြကြတဲ့အချိန်မှာတရုတ်ဖို့ဆန္ဒပြခဲ့ကြတဲ့အဖွဲ့တွေလည်းရှိပါသေးတယ်။မြို့တုံးပြောက်ွယ်မှုဒေါ်လာရေးအဖွဲ့ကဖွဲ့ဝင်တွေကအနီးယာဝတ်စုံတွေဝယ်ပြီးအတန်တိတ်အော်ဟစ်မှုဆိုပြီးတရုတ်ဖို့ခဲ့ကြတယ်လို့တခြားအဖွဲ့ဝင်တွေကတော့ကမ္ဘာခေါင်းဆောင်တွေလိုဝတ်စားပြီးအတန်မရှိတဲ့သဘာဝအဖြစ်ပါဇက်ပိတ်ထားတဲ့အဖြူရောင်ဝတ်အမျိုးသမီးကိုလစ်လျူရှုထားကြဖို့ကိုလည်းတရုတ်ဖို့ခဲ့ကြပါသေးတယ်။ရာသီဥတုပြောင်းလဲမှုရဲ့ချင်းချောက်မှုငတ်မော့ခေါင်ပါမှုဆင်းရဲတဲ့နိုင်ငံတွေအတွက်COVID-19 ကာကွယ်ဆေးဖြန့်ဝေမှုဆက်တဲ့ကိစ္စတွေကိုအလေးထားခဲ့တဲ့ရောင်စုံဆန္ဒ
ကျွန်တော်တို့ကဘာကံကြမ္မာကိုဆွေးနွေးဆုံးဖြတ်ကြတဲ့ပုံစံမျိုးမဟုတ်ဘဲရာသီဥတုရေလှောက်ရှားမှုအဖွဲ့မျိုးစုံပါဝင်ခဲ့ကြပါတယ်။ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံ၂၀ကကောင်းဆောင်တွေရဲ့နေ့ရက်ကြာအစည်းအဝေးတွေကိုလည်းစနေနေ့မှာစတင်နေတာဖြစ်ပါတယ်ရှင်။အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်ဖို့ဆက်လုပ်ပြီးIAEA ပြည်ပြဆိုင်ရာအမှုမြွှန်းအေဂျင်စီရဲ့လုပ်ငန်းကိုအနှောက်အယှက်ဖြစ်စေမယ်ဆိုရင်အီရန်ရဲ့နျူကလ িয়ার သဘောတူညီချက်တိကျတဲ့ JC, POA, နှစ်ထောင်ဆန်ကသဘောတူညီချက်မှာအီရန်ပြန်ပြီးပါဖို့ခက်နိုင်တယ်လို့အမေရိကန်ဂျာမနီတင်တဲ့ဘရစ်ဂင်ကောင်ဆောင်တွေကအီရန်ကိုသတိပေးလိုက်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့အီရန်ဘက်ကနှစ်ထောင်ဆန်ကသဘောတူညီချက်ပါသက်မှတ်စီကံတိုင်းလုပ်နေတဲ့မြတ်ဒီသဘောတူညီချက်မှာအမေရိကန်ဝင်ရောက်မယ်လို့ပြောကြခဲ့တာပါ။အခုလိုသမ္မတဂျိုးဘိုင်ဒန်ပြောကြားချက်ကိုဂျာမနီဝန်ကြီးချုပ်အန်ဂယ ခဲ့ကြပါတယ်။အီရန်နေနဲ့ဒီသဘောတူစာချုပ်မှာပြန်ပါခဲ့ရင်အီရန်စီးပွားရေးကိုထိခိုက်စေတဲ့လက်ရှိအရေးယူတန်းခတ်မှုတွေရုပ်သိမ်းပြဖို့ဖြစ်လာနိုင်ကြောင်းအမေရိကန်နဲ့ဥရောပခေါင်းဆောင်တွေကပြောသလိုအီရန်သမ္မတရေစီအနေနဲ့ဒီအခွင့်အလမ်းကိုလက်လွတ်မခံသင့်ဘူးလို့E3+1 လို့ခေါ်တဲ့ဂျာမနီပြင်သစ်ဗြိတိန်နဲ့အမေရိကန်ခေါင်းဆောင်လေးဦးရဲ့အစည်းအဝေးပြီးအမေရိကန်သမ္မတအင်ဂျူကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်
။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်လက်ထက်2018ခုနှစ်မှာချမှတ်ခဲ့တဲ့တမ်မနီနဲ့အလူမီနီယံတင်းသွင်းမှုတွေအပေါ်အခွန်ကောက်ယူမှုကိစ္စအတွက်အငင်းပွားနေတာဒီအဆုံးသက်ရေးအမေရိကန်နဲ့ဥရောပသမ္မတကြားသဘောတူညီခဲ့ကြပါတယ်။ဒါဆိုရင်အမေရိကန်နဲ့ဥရောပဆက်ဆံရေးမှာမပြေမလည်ဖြစ်နေမှုတစ်ခုကိုဖယ်ရှားလိုက်နိုင်တယ်လို့ဥရောပသမ္မတ EU ဘက်ကလက်တုံပြန်အခွန်ကောက်လာတာတွေကိုလည်းရှောင်ရှားနိုင်ပြီဖြစ်ကြောင်းအမေရိကန်တာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်အခုသဘောတူညီချက်အရတမ်မနီအပေါ်မှာ25ရာခိုင်နှုန်းနဲ့အလူမီနီယံအပေါ်မှာ30ရာခိုင်နှုန်းအခွန်ကောက်မဲ့အမေရိကန်ရဲ့အခွန်ပြဋ္ဌာန်းချက်အမှတ်2.32ကိုဆက်လက်ထားရှိမှာဖြစ်ပြီး EU ကထုတ်လုပ်တဲ့သတ္တုတွေကိုတော့ကန့်တပမာဏတစ်ခုအထိအခွန်ကွင်းလွတ်ခွင့်ရမှာဖြစ်ကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဂျီနာရီမွန်ဒိုကသတင်းထောက်တွေကိုပြောပါတယ်ဒီသဘောတူညီချက်ကြောင့်မဟာမိတ်နိုင်ငံတွေကြားအကြီးအကျယ်သဘောထားကွဲလွတ်နေတဲ့ကိစ္စကြီးတစ်ခုကိုအဆုံးသတ်လိုက်နိုင်တာဖြစ်ပြီးဆက်မှုလုပ်ငန်းတွေရဲ့ကာဗွန်ထုတ်လွှတ်မှုလျှော့ချရေးနောက်အဓိကတရုတ်မှာအခြေခံတဲ့တမ်မနီနဲ့အလူမီနီယံပိုရှံမှုပြဿနာဖြစ်ရှင်းရေးကမ္ဘာတဝန်းကုန်သွယ်ရေးသဘောတူညီချက်တရက်ကိုညှိနှိုင်းရေးပို့ပြီးတော့အလေးထားဆောင်ရွက်နိုင်မှာလည်းဖြစ်ပါလေရှင
်ဒီလိုရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ပိုင်းဒိုမီတာ40 kHz 8.13ပိုင်းဒိုမီတာ57 kHz 5859နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်အတွက်ငွေကြေးအထောက်အပံ့တွေမရစေဖို့ရည်ရွယ်ပြီး American အပေါင်းနိုင်ငံတကာရောက်မြန်မာတွေစနေနေ့ကဆန္ဒပြလှုပ်ရှားကြပါတယ်။သွေးစွန်းတဲ့ငွေကြေး Red Money Campaign ဖြစ်နဲ့လှုပ်ရှားခဲ့ကြတာလို့ Washington DC သမ္မတအင်ဗျူရှိစုဝေးဆန္ဒပြသူတွေကမြမအေးလှုပ်ရှားသူကိုရင်အေးကပြောပါတယ်
။မတရားအာဏာသိမ်းစစ်ကောင်စီကိုငွေကြေးထောက်ပံ့နေတဲ့ကုမ္ပဏီတွေနဲ့ပတ်သက်ပြီးဒီကျိုးပိုက်တဲ့ Administration ကနေပြီးတော့ရေးယူဆောင်ရွက်ဖို့တက်ဒီစာချုပ်နဲ့လုပ်တဲ့အခါမှာအထူးသဖြင့်တော့စစ်ကောင်စီငွေကြေးစစ်နေတဲ့ဒီ MOG ကိုစာချုပ်နဲ့မှထည့်ဖို့အရင်အရေးကြီးပါတယ်။ဒါကြောင့်ဆိုတော့တနည်းတစ်နည်းကိုကျွန်တော်တို့ပြည်ထောင်နဲ့ချိန်ပြီးတော့ဒီငွေကြေးကိုစစ်ကောင်စီကဒီတရနဲ့ဝယ်နေအောင်တုံးနေတယ်ဒီတူတူကိုနှိမ့်ဆက်နေအောင်တုံးနေတယ်အဲဒါကြောင့်ဒီ MOG ကိုဆန့်ရှင်လုပ်ဖို့လည်းထဲဖို့ကျွန်တော်တောင်းဆိုမှာဖြစ်တယ
်မြန်မာနိုင်ငံမှာ February 1ရက်အာဏာသိမ်းခဲ့တဲ့စစ်တပ်ကိုဆန့်ကျင်တဲ့လှုပ်ရှားမှုကိုတော့ American, Canada, Britain, Australia, Japan, South Korea, Taiwan, Israel နဲ့ဥရောပ17နိုင်ငံတွေမှာရောက်နေတဲ့မြန်မာရေးလှုပ်ရှားသူတွေပူးပေါင်းပါဝင်ခဲ့ကြတာပါကနေဒါရောက်မြန်မာရေးလှုပ်ရှားသူတွေက Vancouver မြို့မှာစုဝေးပြီးမြန်မာရေနံကုမ္ပဏီ MOG ကိုပေးရမယ်ငွေတွေကိုဆိုင်းငံ့ထားဖို့ Chevron နဲ့ Total ရေနံကုမ္ပဏီတွေကိုတောင်းဆိုခဲ့ကြတယ်လို့ဥရောပ Netherlands နိုင်ငံ Amsterdam မြို့မှာလည်းဆန္ဒပြတောင်းဆိုခဲ့ကြတာပါ Australia နိုင်ငံ Perth မြို့မှာတော့ချင်းပြည်နယ်နဲ့မကွေးတိုင်းစကိုင်းတိုင်းတွေမှာစစ်ကောင်စီတပ်တွေရဲ့တိုက်ခိုက်မှုတွေရပ်တန့်ဖို့ဒေါ်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးအကြံပေးအော်စတြေးလျနိုင်ငံသားရှောင်းတန်းလော့အပါဝင်အဖမ်းဆီးခံရသူတွေအားလုံးကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ကုလဆိုင်ရာမြန်မာအသံမှတ်ကြီးဦးကျော်မိုးထွန်းကိုထောက်ခံကြောင်းစုဝေးဆန္ဒပြတောင်းဆိုခဲ့ကြပါတယ်
စူရမင်္ဂမာဆရာနာတိမ်မှုစန့်ကျင်တဲ့စနေနေ့ကဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်လူသုံးဦးသေဆုံးခဲ့ပါတယ်။ခါတွန်းမြို့တော်အနီးကအုံဒရမ်မန်ယူကဆန္ဒပြလို့အထက်ကိုလုံခြုံရေးတပ်ဖွဲ့တွေကတနင်္လာနေ့ဖြစ်ခတ်တာကနှစ်ဦးသေဆုံးရတယ်လို့စူရမ်ဆရာဝန်များကော်မတီကကနှစ်ဦးသတင်းထုတ်ပြန်ခဲ့ပြီးနောက်ပိုင်းမှာနောက်ထပ်တဦးထပ်မံသေဆု ဒီနေ့ကစနပြပွဲဒီမှာတော့မြို့တော်ခတ်တွန်းမှာလူပေါင်း3000ပါဝင်ခဲ့ကြတယ်လို့နိုင်ငံတော်ဝန်ကတခြားမြို့ကြီးတွေမှာလည်းစနပြပါတယ်2019မှာဖွဲ့စည်းခဲ့တဲ့တမိုင်းဝင်အသွင်ကူးပြောင်းရေးအစိုးရကိုဖျက်သိမ်းကြောင်းကြေညာပြီးနိုင်ငံတော်ရေးပေါ်အခြေအနေဖြစ် ဘိုဂျိုချီအက်ဒက်ဖာတာဘဟန်ကကြေညာခဲ့ပြီးတနင်္လာနေ့ကစလို့နိုင်ငံတော်ဝန်ကစနပြနေကြတာဖြစ်ပါတယ်ရှင်
Ethiopia nanga Emperor Dita ga Mahavira chare Desi myo ko tain pai nan ga de lo Asua ko to lan ni de degree tap khwe ri ga sanin ni ma pyo ba de tai pwe ri chang tain shaung ni ya de Emperor Tainda taung le chi kho lo ni de myo ga ni Asua tat de ko tai thauk khe pi Kamblocha Gadachu Rida myo ri ko set chi tat ni de lo degree pitu lwet myaw yi tat u apwe ga pyo khwin ya ga writer sanin ko pyo ba de Asua tap khwin a mya pya ko phan si tha chang le pyo ba de di chi tin ne patte pi Asua taung shi tu ri ba ga lat talo taung pyan na ma shi de ba u
India nangan ko alepat chwa yauk pho win ji chong Narendra Modi ye phaycha chet ko Pope Yohannesji Francis ka lakkhan lai ba de Hindu bada win a mya su shi ya India nangan ko Catholic thadana bai Pope Yohannesji chwa yauk ye 2018 khu ne ma season khe bi me let twe a tha ma myauk khe ba bu gaba si bwa ye in a ji nangan ba 20 G20 asie we a twe Italy nangan Roma myo ma yauk ni de India win ji chok ka Pope Yohannesji ne twe song pi yin yin ni ni swin nwe kwin ya အင်္ဂလိပ်အကိုကြွားချီဖို့ဖိတ်ကြားခဲ့ကြောင်းတွစ်တလူမှုကွန်ရက်မှာစနေနေ့ကဖော်ပြပါတယ်ဖိတ်ကြားချက်ကိုပုတ်ဟန်မင်းကြီးလူလူလာလာလက်ခံခဲ့တာလို့လဲအိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်
တနင်္ဂနွေနေ့မနေ့ခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျအပတ်စဉ်ကဏ္ဍတွေမတန်ခင်မှာဆက်သွယ်မေးမြန်းရတဲ့ပုဂ္ဂိုလ်အရင်ဦးဆုံးတင်ဆက်ချင်ပါတယ်နေ့အဆောက်အအုံတရားကျော်မီးလောင်ပျက်စီးခဲ့ရတဲ့ချင်းပြည်နယ်ထန်တလန်မြို့အပါအဝင်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေလက်နက်ကင်ပစ်တီးပခါတွေ မီးလောင်ပျက်စီးမှုတွေအကြီးအကျယ်ကြုံခဲ့ရပြီးနောက်မြမအရေးကိုအရေးပေါ်ဆွေးနွေးပေးဖို့တိုက်တွန်းမှုတွေထပ်မံထပ်ပေါ်လာတာဖြစ်ပါတယ်။အပြည့်စုံကိုအခုပဲနားဆင်ရမှာဖြစ်ပါတယ်။မကြာသေးခင်ကဆက်လို့စစ်ကောင်စီကအင်အားတိုးမြင့်ချလာတဲ့ချင်းပြည်နယ်ထန်းလန်မြို့မှာတောက်ကြနေကအင်ဂျီအဆောက်အဦး100ကျော်မီးလောင်ပျက်စီးခဲ့ရပြီးဒါဟာစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့လက်ချက်ကြောင့်ဖြစ်ကြောင်းချင်းလူအခွင့်ရေးအဖွဲ့ CHRO ရဲ့လက်ထောက်ဒါရိုက်တာစလိုက်ဇာအိုလျံက VOE ကိုရှင်းပြပါတယ
်။သူတို့စစ်ကောင်စီလက်ချက်ပါပဲ။ဘာလို့ဆိုတော့အဲ့ဒီဖက်ဒရယ်မြို့ပေါ်မှာအဲ့ဒီချိန်တုန်းကစစ်ကောင်စီအဖွဲ့နဲ့ CDF ပဲရှိရ။အဲ့ဒီ CDF သမားတွေရထန်တယ်လန်တားပြီ။သူတို့မှာအဲ UA ဒီထန်လာမရှိနေတဲ့။ဘုရားအကြောင်းလေးအဲ့ဒီမှာပါနေရဆိုတော့သူတို့ကိုင်ကိုရအောင်သူတို့ကိုယ်တိုင်ရှိရဆိုတော့ဟိုမဖြစ်နိုင်ဘူးပေါ့စစ်ကောင်စီကဒီလက်နက်ကြီးနဲ့တခါလို့ဒီလက်နက်ကြီးကြောင့်မှအဲ့ဒီ CDF အဖွဲ့ကြီးအပြပြချက်ဆူလို့ရှိရင်မိကြီးနဲ့တခါတဲ့အာဆိုတော့သူတို့က CDF ကိုပုံချရုံတက်တက်တော့က
ဒုံညွင်တပ်ဖွဲ့ကြီးလက်ချက်အဖြစ်မြို့ကန်တွေနဲ့လူအခွင့်ရေးအဖွဲ့တွေကပြောဆိုထားပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ထန်တလန်မြို့မီးလောင်ပျက်စီးမှုဟာ CRPH NUG နဲ့ CDF ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်လို့တုံ့ပြန်ထားပါတယ် CHRO ပြောခွင့်ရစလိုက်စာအုပ်လျံကတော့ဒီလို့ရဟာစစ်တပ်ရဲ့ထိုးစစ်ဆင်မှုကြောင့်ဖြစ်လာရတာလို့ဆိုပါတယ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့ချင်းပြည်နယ်ဟာအစောဆုံးလက်နက်ကင်တော်လှန်ခဲ့တဲ့ဒေသဖြစ်သလိုနောက်ပိုင်းမှာလည်းတူမီလို့ရရလက်နက်တွေနဲ့တောက်လျှောက်ခုခံတွန်းလှန်နေတဲ့ဒေသလည်းဖြစ်ပါတယ်လတ်တလောချင်းပြည်နယ်အတွင်းမှာမြန်မာစစ်တပ်ကစစ်အင်အားတိုးချထားသလိုဖြတ်လေးပြအစီအစဉ်နဲ့ထိုးစစ်ဆင်လာနေတာကြောင့်
နောက်ဆက်တွဲပေါ်ပေါက်လာတဲ့လူအခွင့်အရေးချိုးဖောက်မှုတွေဆိုးရွားနေတဲ့အတွက်ဒါကိုတက်တာဆုံးသတ်စီဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူဆောင်ရွက်ပေးဖို့တိုက်တွန်းထားကြောင်းချင်းလူအခွင့်အရေးအဖွဲ့ပြောခွင့်ရသူစလိုက်စာအိုလျံကပြောပါတယ်အခုလုပ်နေတဲ့စစ်စီရင်ဟာဆိုလို့ရှိရင်အနော်တာစစ်စီရင်ပေါ့နော်အစစ်တပ်အင်အားရဲ့အနာကြီးတို့ချင်းပြည်နယ်ကိုထွက်နေတယ်ချင်းပြည်နယ်ထံတလာ chao twin biro thiru sita de shun ne le thiru mindak ka ni sikka ku se cho ne tan chak ka thiru shun ne da chuno to ya le chiro sita ya la le ne ti jai ne flam myu ne ma ywa le ywa go mi shu biro da phit si da to ya le myu long che che pi da ro tan la myu de myu the ba ve sita ga di chat le phit go tong chou pi ro thiru si sin yi chat tin la da chuno to ya le chiro lu ya sa sa ne ye ka phit taw mu pya na a chi ye chung tu ni ya le ta ke lu ma sa ne lou ye ba ve lo chiro da ya za mu nang nang ta ka ya zo wo mu chi chi ma ma a chu lu ni ya ve phit ba le lo pya sin ma
tan da lan myo ba win myama nang nang ta hwa a chan phet mu tin ne le ne kan pi di ba ka ri chi twa la ni da jao နိုင်ငံတကာအတိုင်းဝန်းကအမြန်ဆုံးအရေးယူဆောင်ရွက်ဖို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကုသလဲဦးကျော်မိုးထွန်းကလည်းနယူးယောက်ကုလသမဂ္ဂရုံးချုပ်မှာတောက်ကြဏီကကျင်းပတဲ့
진비네탄들란마시따예레쳇죠인지사우우디야죠네크리안피야죠넣쿠미랑쫀게야비디로예쳇짠뇨데로야디고알리네아용사이부루안니바레루타마지우쪼모톤쪼자게라바쿨라드마가투드피쪼로뇨이강시에니네쳇뻬따자사옌야메쳇이낭루니바비루레뻬수
ချင်းပြည်နယ်စကိုင်းတိုင်းနယ်မကွေးတိုင်းနယ်မှာမြန်မာစစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်တွေအင်အား20000ထားပြီးစစ်စင်ရေးအတွက်ပြင်ဆင်နေတဲ့အတွက်စိုးရိမ်မိကြောင်းလဲပြောဆိုခဲ့တာပါမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ဆောင်ရွက်ပုံတွေဟာ2019ခုနှစ်တုန်းကရခိုင်ပြည်နယ်မှာကြုံခဲ့ရတဲ့အခြေအနေမျိုးတွေကိုထင်ရှားနေကြောင်းလဲသတိပေးခဲ့တယ်လို့ဆရာနာသိမ်းပြီးနောက်ပိုင်းရင်ဆ
ဖီယိုရဲ့တင်းငွေတွေနဲ့မနက်ခင်းအစီအစဉ်တွေကိုသောရရှင်တွေကြည့်ရှုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်ကြပါတယ်အရင်ဦးဆုံးတော့ဒုအတန်ပြပဲဖြစ်ပါတယ်မြန်မာနိုင်ငံရဲ့ဒေသအသီးသီးမှာဖြစ်ပေါ်နေတဲ့လူအခွင့်အရေးချိုးဖောက်ခံရမှုအကြောင်းစူးစီးတင်ဆက်ထားတဲ့ဒုအတန်အစီအစဉ်ကိုနားဆင်နိုင်ပါပြီဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတွင်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်ပတ်စင် podcast season ကနေကြိုဆိုလိုက်ပါတယ်ဒီ season ကို foundation ပြုံတဲ့ကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်တပ်ကမြို့နယ်တချို့ကိုအင်တာနက်ဖြတ်ပြီးကမ္ဘာကြီးနဲ့ဆက်သွယ်ဖြတ်တောက်လိုက်ပါတယ်ဒီလိုဖြစ်တော့တာဟာပြိပခါနဲ့ခုခံစစ်တေပြင်းထန်နေတဲ့ဒေသတွေကိုအဓိကဦးတည်ပြီးတော့ဒရင်စင်းစင်းမှုနှောင်းနေအောင်မဟာဗျူဟာကြကြနဲ့ဖြစ်တော့နေတာဖြစ်တယ်လို့ယုံကြည်နေကြပါတယ်။ဒီဆောင်မကို Foundation Hero တွေကတင်ဆက်ထားတာဖြစ်ပါတယ
်။ကမ္ဘာ့အခြေအနေကြာရှည်ဆုံးအင်တာနက်ဖြတ်တောက်မှုဖြစ်ခဲ့ပူတဲ့မြန်မာနိုင်ငံမှာအခုတခါလဲကာလရှိကြာအင်တာနက်ဖြတ်တောက်မှုတွေဆက်ဖြစ်နေပြန်ပါပြီ NLD အစိုးရလက်ချက်ကစစ်တပ်နဲ့ရခိုင်တပ်တော်အေအေတို့အကြားတိုက်ပွဲတွေပြင်းထန်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်ရှစ်ခုနဲ့ချင်းပြည်နယ်ပလောဝါမြို့နယ်တို့ကို2019ခုနှစ်ဇွန်လကစလို့နှစ်နှစ်ညီပိုင်းအင်တာနက်ဖြတ်တောက်ခဲ့ပူပါတယ်ဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းချိန်နဲ့အာဏာသိမ်းပြီးနောက်ပိုင်းမှာလဲပြည်သူတွေကိုအကြောင်းကြားရမရှိဘဲတနိုင်ငံလုံးကိုအင်တာနက်ဖြတ်တောက်ခဲ့ပါတယ်အဲ့ဒီနောက်မှာတော့ဒေတာအများစုမှာကန့်သတ်ချက်တွေအများအပြားနဲ့အင်တာနက်ပြန်ဖွင့်ပေးရစွေုံလေးဖွင့်ပေးထားပါတယ်။အခုတစ်ချိန်မှာတော့စစ်တပ်အာဏာသိမ်းတာကိုလက်မခံဘဲပြင်းပြင်းထန်ထန်ဆန့်ကျင်နေတဲ့ဒေတာတွေကိုအင်တာနက်နဲ့ဖုန်းလိုင်းတွေဖြတ်တောက်တာ28မိနစ်နဲ့အထိရှိနေပါပြီ။ ။ဖားကန်းဒေသခံတဦးကတော့သူတို့စီမှာဖုံးချပြတ်နားထောင်တာတွေရှိတယ်လို့ယူဆတဲ့အတွက်စာနဲ့သာအခြေအနေကိုပြောပြထားပါတယ်။သူကမူရင်းစီဝါရောင်းဝယ်သူတွေကလည်းလမ်းပေါ်မှာပေါ်ပေါ်ထင်ထင်ရောင်းဝယ်နေကြရဲ့။တချို့လမ်းဆိုမာဖီးယားလမ်းလို့ပဲအပြင်လူအောင်ဖြတ်မရဘူး။အာနာတိန်ဆာကလေးကမူရဲစေဝါဖြန့်ဖြူနေသူတွေရဲ့နိဗ္ဗာန်ခေတ်ဆရာပဲလို့သူကပြောပါသေးတယ်။နောက်ထပ်လည်းအရင်က WY နေကိုတစ်လုံး4000နဲ့5000ကျားရောင်းပြီးအခုတော့3လုံးကို1000ပဲပေးရတယ်လို့ပြောပါတယ်။တွေးကြောတဲ့ထိုးရဲ့ဘဲမျိုးကဘူးသေးအရင်စဉ်2000နဲ့4000ကျားကိုအခု4000နဲ့ရတယ်။ဘိမဲစေက1000မိုးကိုတစ်လက်မတုံး၊ပိစေက2000မိုးကို10လက်မနဲ့ခပ်ပုံကအလဲ9000ရတယ်။တရားဥပဒေမစိုးဝန်းနိုင်တဲ့အချိန်မှာအင်တာနက်ဖြစ်တာတော့မြေပြင်အခြေအနေလူမသိနိုင်တော့ဘူးဆိုပြီးပိုရဲလာတာပေါ့လို့သူကပြောပါတယ်။ဒိုးတန်ကမကွေး၊စကိုင်းနဲ့ချင်းပြည်နယ်ကသူတွေနဲ့စကားပြောကြည့်ရမှာလေ
။ပုံမှန်နေနဲ့တားကျင်နေတဲ့ဟို90လောက်ပေါ့မှာတကောလောက်မိတယ်။မင
်းကဆရာနေပေါ့တော့အဲ့တော့ပုံလိုင်းနေရောပြတ်တော့ခံရတယ်။ပြည်လီလည်းပြတ်တယ်ပေါ့ဟုတ်။ပမီးကကြတော့ခုနလေးမှပဲလာတယ်
2G လည်းမရဘူး 3G လည်းမရဘူး 4G လည်းမရဘူး 2G တော့ခဏတစ်ချို့တော့ပွင့်တယ်တိုးတော့ဒီဓာတ်ပုံတွေဓာတ်တွေဘာမှကြည့်နေရအောင်စာသားလေးနည်းနည်းပါပါပဲဒါလည်းနေရင်လား
အင်တာနက်လွတ်လပ်မှုအခြေအနေနဲ့ပတ်သက်ပြီး Freedom House နဲ့ Free Expression မြန်မာအဖွဲ့နှစ်ဖွဲ့ရဲ့ချုပ်ပြန်ချက်အရဆိုရင်မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်မှုအခြေအနေကအမှတ်တရပေးတဲ့အထက်မှာအရင်နှစ်က34မှတ်ရခဲ့ပေမဲ့အခုနှစ်မှာ19မှတ်သာရပြီးထိုးစင်းသွားတာပါမြန်မာနိုင်ငံရဲ့လူဦးရေ54တန်းကျော်မှာ43ရာခိုင်နှုန်းကျော်ဟာအင်တာနက်အသုံးပြုနေကြပြီးအများစုကမိုဘိုင်းအင်တာနက်ကိုအသုံးပြုကြတာဖြစ်ပါတယ်။ FTTH နဲ့ Wi-Fi အင်တာနက်တွေချိတ်ဆက်လို့မရသေးတဲ့မကွေးတိုင်း၊ဂန်းခေါ်နဲ့အတွင်းကကိုမမောင်တို့ရွာကတော့ဖုန်းနဲ့မိုဘိုင်းအင်တာနက်ကိုအသုံးပြုကြတာပါ။အင်တာနက်ဖြတ်တောက်ချိန်မှာတော့သူတို့ရွာကနေ၄နာရီလောက်ကြာတဲ့ခရီးကိုသွားပြီးမှအင်တာနက်သုံးလို့ရပါတယ်။ကိုမမောင်ကတော့မိဘအသင်းနဲ့စစ်ဘေးရှောင်ရွာသားတွေအတွက်မျိုးကဆွေမျိုးသားချင်းတွေအလှရှင်တွေစီကအွန်လိုင်းငွေကြေးနဲ့လွှဲလာတဲ့ငွေတွေကိုအစစ်အစေးတွေကြားကပဲတွာလာထုတ်ပေးနေရပါတယ
်။အဲ့ဒါနဲ့တက်ပြတ်တော့ဆိုတော့ဒါကိကိဖြစ်တဲ့စိုးစိုးကတော့ဒီဘက်မှာရောက်နေတဲ့တငယ်ချင်းတွေမျိုးတွေစက်မီကိုတော့တငယ်ချင်းတွေနဲ့အဲ့လိုမျိုးပိတ်နေတဲ့ကုထောင်ပြီးတော့မှအခုညီတို့ခဏနေတယ်။အဲ့တော့အင်တာနက်ပြတ်တော့တော့ဟိုကလေးစိတ်တွေကဒီဆိုင်ရတဲ့ဖြစ်စီသွားပြီးမှအဲ့လိုမျိုးတွေအစ်စ်တော့တော့ကားလေအော်မလေးကူပေါ်ရအော်လို့ပါတယ်၄၅၆ရင်းနေမှတပတ်လောက်နေမှစကားလောက်သွားနေတော့ဟိုကျွန်တော်တို့ကိစ္စနေဆိုတော့လေဘောဟန်လာတယ်လည်းမှစစ်စေးတွေကတအားများတယ်ဆိုတော့အဆင်မပြေဘူးလို့ပြောတယ်။ဟောသွားတဲ့အချိန်လေးတွေပဲအဲ့လိုမျိုးခက်ခဲဖြစ်တဲ့ဟာလေးတွေတင်ရတာပါ။ဝီဝီကင်ကင်မဲ့ဆိုရင်လည်းအဆင်အပ်သိသိကြည့်တာပေါ့အဲ့လိုတော်တော်လေးပေါ့ကွာ။ဘောဟန်လို့ပါတယ်ပြင်မဲ့ပါလေ
။သူတို့ရွာကိုစစ်တပ်ကမီးသုံးကြိမ်ဝင်ရှိုးခဲ့ပြီးနောက်ဆုံးတစ်ကြိမ်တော့အင်တာနက်ပြတ်နေချိန်မို့သတင်းတွေတင်ဖို့ခက်ခဲခဲ့ပါသေးတယ်။တူမီတော်လန်ရဲ့သမားတွေရဲ့စကိုင်းတိုင်းကနေနေရဲမှာတော့စက်ကောင်စီကအင်တာနက်ကိုစတင်မှဒုတိယဘက်ကဖျက်ခဲ့ပြီးတဲ့နောက်မှာတငယ်ပရင်းမှုကျွလွန်တာရှိခဲ့တယ်လို့ဒေသခံအရေးဆိုင်ရွက်ပင်နေသူကိုဦးကဆိုပါတယ်။လုံခြုံရေးအခြေအနေကြောင့်ကျွလွန်ခံရသူမိသားစုကိုဓာတ်ရိုက်ဆက်သွယ်ခွင့်မရခဲ့ပေမဲ့ဒိုးအတန်ကိုပြောပြခဲ့တဲ့ကိုဦးကတော့ဒီဖြစ်စဉ်ကိုမျက်မြင်သက်သေတွေကတဆင့်မင်းမြန်အတည်ပြုထားခဲ့သူပါ။သူက
ဗတ်တမီရဲ့အတွင်းမှာဒါအဆက်လုံးရဲ့ရေသမီးကိုကောင်းတဲ့ပြည်တိုင်းကမှာစိတ်တိစားပြည့်ကျင်တာပေါ့ဒီချိန်မှာတရားမျှတမှုဆိုတာကတော့ဟိုတန်ခါးပုံမျိုးလိုဖြစ်လာပေါ့ဗျာဒီသာမန်အခြေခံတနည်းအတွက်မှာနေတိုင်းအခုတိတ်တိစားပြည့်ကျင်ခံခဲ့ရတဲ့ဒီငါမိသားစုနဲ့ဘာမှလိုက်လို့မရှိနိုင်အဓိကတိသွားရင်ဆက်စရာအရင်တဲ့ချိန်မှာမြန်ယူလာဝင်လာပြီးတော့သူတို့ဝင်လာပြီးတော့မှဟိုသူတို့တက်မလဲဖြတ်မလဲဆိုတာမသိတာနဲ့အနေထားရှိနေတယ်
ကနေမှာအစူလာအသက်ခံရတာတွေလည်းရှိခဲ့ရကြောင်းဒေတာကန်တွေဟာစစ်တပ်ကအင်တာနက်ကိုရည်ရွယ်ချက်ရှိရှိဖျက်ချပြီးဆိုးဝါးရဲ့လုပ်ရက်တွေထွက်ကျူးလွန်မှာကိုစိုးရိမ်နေကြပါတယ်။သူတို့ရွာမှာတိကျခိုင်မာမှုမရှိတဲ့သတင်းအမှားတွေပြန့်နေတယ်လို့သူတို့ဒေတာတွေအခြေအနေကိုပြင်ပကလူတွေအမှန်တိုင်းမသိနိုင်တာမျိုးရှိနေတယ်လို့လည်းကိုဦးကပြောပါတယ်
။ကနေရဲ့ကျင်းလာတဲ့အစက်ဒေတာတွေမှာဘာဖြစ်ကောင်းစိတ်ကြီးရဝင်လာဒီတန်ချက်ကကားကြီးတွေနဲ့ဘာဖြစ်တယ်ညာဖြစ်တယ်ပေါ့စတဲ့ဒီအဲ့လိုတွေဒုက္ခမျိုးတွေပေါ့ကြားနေရတာပေါ့။ကြားနေတဲ့ကြောင့်ဒီပြည်သားတွေကမောက်မောက်တကယ်လည်းစကောင်းနေကြတဲ့မဝမ်းမနဲ့မကြည်လောနေတာတပည့်။ဒါကြောင့်သူကြီးကျားကျွန်တော်တို့အဲနေတွေ့နေရတယ်ပေါ့ဗျာ။အားပြီးတော့ကနေနေအတွင်းမှာဟိုဘယ်နည်းပဲညာဝဲစကောင်းစီတဲ့ကဝင်နေဓာတ်တွေညှီးရှူလိုက်တယ်ညာတွေညှီးရှူလိုက်တယ်ပေါ့။တကယ်ကမဟုတ်ဘူး။ဒါလည်းစိုက်ပွားတွေအင်တာနက်ဆက်လိုက်တဲ့နောက်မှာဒီ
ကနေနဲ့ပတ်သက်တဲ့သတင်းမာရေးဆိုင်ဝါတွေအင်တာနက်လိုင်းပေါ်မှာပြန့်နေလာတယ်ဘာတချို့တော့ PDF တွေဟိုပုံမှန်ရိုက်သွင်းနေ post တွေပါလေဒါအင်တာနက်လိုင်းတွေမှာပြန့်နေတာရှိနေပေါ့
ချင်းပြည်နယ်မှာလည်းစစ်တပ်ကစစ်အင်အားတွေကိုတိုးချဲ့နေပြီးပြည်နယ်တွင်းကမြို့နယ်၉ခုစလုံးကိုအင်တာနက်နဲ့ဖုန်းလိုင်းဖြတ်တောက်တာတွေလုပ်နေပါတယ်။ဟာခါကတော့တခြားမြို့နယ်တွေလိုအင်တာနက်ပြတ်သွားတာမဟုတ်ပေမဲ့အခုရက်ပိုင်းမှာအချိန်ပိုင်းနဲ့ပြတ်တောက်တာရှိလာပါတယ်
။ဖိတ်ပုံရတဲ့အနေထားတော့ရှိတာပေါ့နော်။ဒါကြီးဘာဖြစ်လို့လဲဆိုတော့အခုကျွန်တော်တို့ဒီဖုန်းလိုင်းနဲ့ဟာခါကြမှာဆိုတော့ဒီစစ်တပ်လည်းပြိမိနေတယ်ပေါ့။ဆိုတော့သူတို့လည်းပြန်ပြောတက်ရမလားပြန်ပြောလောက်ဆောက်ရမလားအဲလိုမျိုးအခြေအနေတွေဖြစ်တဲ့အတွက်ပေါ့နော်။ဒီကမှလည်းကျမတို့တကယ်လို့သူတို့ကတက်လာနိုင်တယ်ဆိုတော့ကျမတို့ပြည်သူလူထုတွေအနေနဲ့ဘယ်လိုပြင်ဆင်ရမလဲပေါ့နော်။ဘော်ဒါမဲ့ဖုန်းလိုင်းတွေပြတ်တော့တယ်။ဒီဖုန်းလိုင်းတွေမရတဲ့ခါကျတော့သူတို့ဖက်ရက်နေတင်လာတဲ့တကယ်ချက်လက်တွေလည်းကျမတို့မမြင်ရဘူးမတွေ့ရဘူး။ဖုန်းနဲ့လည်းဆက်သွယ်လို့မရတဲ့ခါကျတော့ကျမတို့တော့တော့ဆိုရင်ရဲ့အတိုင်းတိုင်းတော့ရှိတာပေါ့ဟုတ်။ကျမတို့ကကြတော့ဒီလိုတင်းတာဖြစ်တယ်။ဒီဒီတစ်ခါနဲ့မရတဲ့ခါကျတော့တကယ်တည်းဆောင်ရမယ့်နေရာဒီလည်းမရှိတဲ့ခါကျတော့ဘယ်လိုနေရမလဲပေါ့နော်။ဟိုအဲ့လိုမျိုးတွေဆိုရင်ကြောက်ကြတာတွေလည်းရှိတယ်။ပြီးရင်တစ်ခုရှိသေးတာကအလားနဲ့လည်းဟိုပစ်တစ်ခါကျတော့ဆန္ဒရိုက်ခါအတွက်ပေါ့နော်။အဲ့အရာတွေအတွက်လည်းဆိုရင်လည်းတော့ရှိတယ်ပေါ့ဟုတ်
။ဆက်သွယ်ရေးဥပဒေပုံမှန်89အရာပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကိုအရေးပေါ်အခြေအနေမှာဆက်သွယ်ရေးအော်ပရေတာတွေနဲ့အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေရဲ့ဝန်ဆောင်မှုတွေကိုဖျက်ဆီးခွင့်ပေးထားတာပါ။လက်ရှိအင်တာနက်ဖြတ်တောက်မှုတွေနဲ့ပတ်သက်ပြီးတော့တက်ဆိုင်ရာအော်ပရေတာတွေကလည်းသုံးစွဲသူတွေကိုအကြောင်းကြားတာမရှိဘူးလို့သိရပါတယ်။အင်တာနက်အဖြတ်ခံရတဲ့ဒေသကပြည်သူတွေကလည်းဘာကြောင့်အဖြတ်ခံရရဲဆိုတာကိုတိကျစွာမသိရှိပေမဲ့စည်ရေးရရွယ်ချက်ရှိဖြစ်တာလို့ထင်နေကြပါတယ်။အင်တာနက်ဖြတ်တောက်ချရတဲ့အခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီထိန်းချုပ်ထားတဲ့ပို့ဆောင်ရင်းနဲ့ဆက်သွယ်ရေးဝန်ကြီးဌာနကိုဆက်သွယ်ခဲ့ပေမဲ့အဖြေမရခဲ့ပါဘူး။လူတွေရဲ့တည်ငြိမ်ချက်လက်ရယူပိုင်ခွင့်ကိုကန့်သတ်လိုက်တာကတော်လန်ရေးကိုပိုတော့ရေးစေးတင်ပေးလိုက်သလိုဖြစ်သွားတယ်လို့ကိုဦးကတော့ယုံကြည်နေပါတယ်
။ဒီကနေ့တိုင်းကြီးတဲ့ဇီယံနေတယ်မှာအင်တာနက်နဲ့မြို့ရဲ့ data ကိုပြန်ပြီးဆက်တယ်ပြပြကြရတဲ့ရဆိုလို့ရှိရင်အာကနီမှာတော့ဒီလိုလူကြီးဖြစ်နေတယ်ပုံကြီးချဲ့တယ်မှာဖွာစွာကတဲ့ငညာနေတယ်ပေါ့။ညာနေတဲ့ကြောင့်မလို့ဒီအဓိကကတော့ဒီခက်ခက်ခဲခဲကတတိယနေ့မှာငကန်ကျွန်တော် data ကိုအတွက်ပေါ့ဒီ data မှာမဟုတ်ဘူးလို့အင်တာနက်ဖြတ်တဲ့ data ရဲ့အတွက်ကိုအမှန်ငကန်နဲ့အဲ့ဒါကဒီကိုဟိုလုတ်ပြီးနိုင်ကြရင်ပိုကောင်းမယ်ပေါ့ဗျာဒီကတော့ကျွန်တော်ကလည်းအနေနဲ့ကတော့ဟောလုံးဝအတော်လိုင်းအတွက်အင်တာနက်ချက်ချင်းချင်းမဖြစ်ချင်းနေသေးနေတာပေါ့တော်လန်ချင်းနေအောင်တော်လန်သွားမယ်ဒီလိုအင်တာနက်ချက်လိုက်တဲ့ကြောင့်ပို့ပြီးတော့မှတောင်းမှဒီတော်လန်ဘုရားအတွက်အားကောင်းလာတယ်အများကြီးပဲခန္ဓာလေးတွေအတွေ့ရတယ်ပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျင်းနေမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲအသုံးပြုထားပါတယ်။ဒိုးတန်ပတ်စင်တန်လှန့်အစီအစဉ်ကိုဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9နာရီတွဲမှလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Foundation Hero တွေကတင်ဆက်ထားတာဖြစ်ပါတယ်။ဒိုးအတန်စီစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။မြန်မာနိုင်ငံတစ်လွှာမှာကြုံတွေ့ခံစားနေရတဲ့လူအခွင့်အရေးချိုးဖောက်ခံရမှုအခြေအနေတွေကိုစူးစီးထားတဲ့ဒိုးအတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။မကြာခင်မိနစ်ပိုင်းအတွင်းမှာတော့ဒီမိုကရေစီလူအခွင့်အရေးနဲ့ခေတ်ပြိုင်ကဘာစနေညစကဝိုင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကလည်းနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငန်းတို့ကိုကြည့်ရှုကြရပါမှာ။လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် U-70B Asia Bin တို့ရုချန်နယ်103ဒါမှမဟုတ် Thaicom 6တို့ရုချန်နယ်123တို့ကနေဖမ်းယူကြည့်ရှုနိုင်ပါသေး။ဂျွန် Juru Pai Mu Deze Chalaku, Vue Nyamawa Internet Saminane, Vue Nyama Facebook Saminaroma, Popjat Hawaii. Nyamana Yapi that received the name and the Pupinamo, Juru Mesu, a Yala Kevarino.
Mingalaside, Mene Kimakana, Yamazanoje, Mene Chonang, where she babi. ဖီယိုရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ 20က Kadiha, the Gavalonia chicken, Lujimol and Pibare. A Dianan Yungi Muye, Tojele, Pibare. The Wardu gave with the ASEAN Songtejang, Ayago, account him upon nine gateway, Nanganaga Lema. Nemasi Gonzo only joke, ASEAN bo Yungi Guza Mu, Tikai Niare, Lu, Taiwanji joke, Boyoji Hong, Brayo Chango, Chara, Pioware. Indonesia Tamra Jogo, Vidurale, Sit Gonzo only yet. The Boraha, Majuzu died at the Bora Lu, we went to Avare. Did you buy democracy, Lu Queen Yene, Kitangava, Sidema? Asiane, Yama, a Jongo. Gi Yamaning a yet, the Gong, Nangay, Lila, Poya, Muzon Draida, U Yem Yu Hine, Udimontando, Sunway, Tin Set Tavarevia.
မြန်မာတပ်မတော်ခေါင်းဆောင်တွေလည်းခေတ္တရင်ကဘာအကြာပေါ့အတွင်းရဲ့အယူအဆသဘောထားတွေဘလောက်ပါဟာကြီးမားနေလဲဆိုတာကိုကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်ရဲ့၃လုံးတိုက်၃ရလို့ရှိရင်အာဆီယံအနုတ်၁ထိပ်သီးကြီးလာကံပြနေတယ်လို့ပြောမှာပါစစ်ခေါင်းဆောင်တွေကအာဆီယံဗရင်ရင်စာတမ်းပါအားလုံးသဘောတူညီရေးမှုနဲ့မဆွတ်ဖက်ရေးမှုကိုမိပေါင်းထုတ်ပြပါတယ်ဒါပေမဲ့အာဆီယံကတ
ထိုင်းနိုင်ငံချူလလကောက်တက်ကတူကလုံချုံရေးနိုင်ငံတကာလိလိုက်ရဲ့အဖွဲ့ရဲ့ညွှန်ကြားရေးမှုတိတိနန်ပေါ်စတီရက်ကရိုက်တာသတင်းဌာနကလည်းပြောပါတယ်အဲ့တော့ကိုရဲကိုမေးချင်တာကတော့ပေါ့နော်ဒီလိုအစီအွေမတက်ဖြစ်တဲ့အကြောင်းပေါ့နော်အာဆီယံရဲ့သဘောကွဲတာနဲ့ပတ်သက်ပြီးစစ်ကောင်းဆောင်တွေကပြောကြတဲ့အခါမှာကျွန်တော်တို့အချုပ်ချာအာဏာနဲ့ဝင်ရောက်မဆွတ်ဖက်ရေးမှုကိုဖန်တီးအပ်တယ လာတယ်ဒါသူ့ရဲ့ချုပ်ချာအာဏာပိုင်နိုင်ငံထဲမှာသူလုပ်ချင်တဲ့ဟာကိုလုပ်လို့ရတယ်ပေါ့ဒါပေမဲ့ဒီဘက်ကမှာတော့နိုင်ငံအချုပ်ချာအာဏာကိုစဉ်းစားလာကြတယ်အချုပ်ချာအာဏာကျင့်သုံးတဲ့နိုင်ငံတွေကသူ့မှာတာဝန်ရှိတယ်နိုင်ငံတကာနိုင်ငံတကာအတိုင်းအဝန်းကိုလည်းတာဝန်ရှိတယ်ကိုယ့်ပြည်သူတွေပေါ်မှာလည်းတာဝန်ရှိတယ်ဆိုတဲ့ဟာကိုကျွန်တော်ကစဉ်းစားလာကြတယ်အဲ့တော့အချုပ်ချာအာဏာလို့ပြောတဲ့အခါမှာအရင်လိုအပြင်းနဲ့အချုပ်ချာအာဏာချင်းကပ်ပုံကတော့ဒီဘက်ကမှာကျွန်တော်တို့ပြောရဆိုရတာတော်တော်လေးခက်တာတဲ့အနေအထားမျိုးလို့မြင်တယ်။ငါအချုပ်ချာအာဏာပိုင်းထဲမှာတော့ငါလုံချင်တာလုပ်မယ်လို့စဉ်းစားပြီးမယ်လေ။နိုင်ငံတကာကိုတာဝန်ခံရမှာလေ။အဲ့ဒီအချုပ်ချာအာဏာရဲ့အဓိကဖိုင်ရှင်ဖြစ်တဲ့ပြည်သူတွေကိုတာဝန်ခံရမှာလေ။အဲ့ဒါတွေကအရေးကြီးလာတယ်လို့စဉ်းစားလာကြတာကိုတွေ့ရတယ်။အဲ့တော့အတွေ့အကြုံပြောင်းလာတာကိုတော့ကျွန်တော်တို့ဟိုမျက်ခြေမပြတ်မိဖို့လိုတယ်လို့အဲ့လိုမြင်ပါတယ
်။ဟုတ်တယ်။အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူတီကလည်းသူ့ရဲ့သမ္မတကိုကိုးကားပြီးတော့လည်းပြောတာပေါ့နော်မဆော့ဖက်ရေးမှုတွေကိုလေးစားဖို့ကျမတို့အတွက်အရေးကြီးပါတယ်ဒါပေမဲ့တစ်ဖက်မှာလည်းတခြားမှုတွေကိုမြင့်မြင့်မားမားကင်ဆယ်ဖို့တာဝန်ရှိပါတယ်လို့အာဆီယံရဲ့တာဝန်ကိုပြောခဲ့တယ်ပေါ့နော်အဲ့ဒီမှုတွေကတော့ဒီမိုကရေစီအုပ်ချုပ်မှုကတော့လူ့ခွင့်ရေးတွေကိုလေးစားရေးနဲ့ဖွဲ့စည်းပုံအစိုးရကိုလေးစားရေးအစရှိတဲ့မှုတွေပေါ့နော်အဲ့ဒီမှုတွေကိုလည်းကင်ဆယ်ဖို့တာဝန်ရှိတယ်လို့ပြောသွားခဲ့ပါတယ်ပထမကျွန်တော်တို့ဒီမိုကရေစီအကြောင်းပြောကြအောင်ပေါ့နော်ဆိုတော့ဥရောပလိုတိုးတက်ပြီးနိုင်ငံနေနဲ့ရှင်းလိုက်မယ်ဆိုရင်အာရှနိုင်ငံတွေကျင့်သုံးတဲ့ဒီမိုကရေစီလူ့ခွင့်ရေးကိစ္စအဲ့တော့တိုင်းချင်းမှုအရပြောလို့ရှိရင်ဒါနောက်ကျနေတယ်လို့ပြောရမှာပေါ့နော်ဒါပေမဲ့အင်ဒိုနီးရှားကိုယ်လိုက်ကလည်းစစ်အာဏာရှင်စနစ်တပိုင်းအောက်ကအုပ်ချုပ်ရေးစနစ်ကိုဖျက်ဆီးခဲ့တယ်နော်အဲ့တော့အာဆီယံနဲ့အထူးသဖြင့်မြန်မာစစ်ကောင်ဆောင်တွေနဲ့ဂျာမန်ရှုမြင်ပုံနော်အထူးသဖြင့်အင်ဒိုနီးရှားဒါစစ်ဗိုလ်ချုပ်ဟောင်းကောင်ဆောင်တွေရှုမြင်ပုံကွာဟာဘလို့ရှိတယ
်ဆိုအဓိကကတော့ကျွန်တော်တို့အထူးသဖြင့်အင်ဒိုနီးရှားပေါ့အင်ဒိုနီးရှားမှာလည်းပြောမယ်ဆိုရင်စစ်ဗိုလ်ချုပ်ဟောင်းတွေကတော်တော်လေးအာဏာရှိခဲ့တယ်အခုချိန်ထိလည်းစစ် 这也看看那个金融路，沿阿内多比罗标路米亚的那条路嘛，是的。但是印度尼西亚十步就行里面，你嘛十步就行里家的嘛。啊，对口啊，对米亚，这道理了，挂哈姆挂查姆西的路，金融路米亚的。
好，把你骂了
点。那么侬的切到了 professional 偏木不
？professional 偏木说了，是大个是大比大的。岗位给下面漏的，那个人没养无数的宝宝。
是这个 professional 培养的出来，对口有啥啊？谈啊，这道理过来路明白。所以说，正如起码 professional 路表来，但正如这个正如看地的，你看没 ？professional 说啊，那我当然没必要。那为了专门的有啥出来，你他没有正如现在讲的不？啊，这吵架了嘞，我通过啊，可能是老个表给家的，可能反正没动脑的。New professional 所谓有三个标配了，再也看看那目前的养豆背部主打的嘞，哪里嘞？只能对啊。
New professionalism 所谓个罗，它是那个普遍都在木兰楼外面所谓有啥不呢？
啊，所以我们说 New professionalism 啊，过在百文件，通过过在百文件干了嘛？第哦，对口比那老干嘛？只能说道理哦，微观看下比较目前所谓，那都
老
古，好嘞，有啥路了？只能说。标路亚哟，就是你看到，这个大文嘛，这个大文啊，白大文嘞，做的哈，过年年嘞，过比都比大的个，搞个不一样的大文嘛，业绩嘞，都要看看那个业绩嘞，都比那前年标价啦，是吧？但将来，将来如果大家都要看看那个过前的，那年年嘛，文娱了，把门啊，就是家里嘛，那年年啊，都上小马呗，那年年啊，是有那年年所谓对口就是新的这条路，就是说路面嘛。除了说印度尼西亚嘛，它就拿来表里表达出来。通过啊，国在些的 democracy 对股票目干了比例上看嘛，十步九级的啊，都是变深大家的。这个啊，那应该都在比例啊嘞，在比例啊破了底片嘞。但是这个，第一年年嘛，啊在比例了，第一年年嘛，独立啊那年哪里片的啊嘞？阿龙也朦胧的看的啊嘞。啊，你看阿拉巴江片来是咯，第一个带他来对口江片的。哎呦，哎，对口变变话没？所以咯，通过啊，古这些老百姓嘛，就那种生产来了，对呀嘛。哎嘛嘞，就那种你个，这个不都对口太偏差没？所以啊，你像这不就广东那个，就那种哦，标给了是吧？这个哎呀，伊嘛出来问八年味道啊，对我的家里人帮着牛奶，听讲味道多没路，生产哎那样个，比莫不是不都嘛皮路皮薄没路，哎个啊咯，你个瓜里没路，就那种。
哎，老母的苦，就那路顺利解了，不咯？啊，那路困也给啥不咯？那些不要对我们说路行，阿夏嘛路困也我累啥的，说来给啥个 ？Latin America 路，就那路 Africa 路呢，新来人过，他老家那地的，就那路嘛，路困也超跑目的有改转来的，喏 ，mechanism 路多的，你那样的啊，喏，阿婆子的，不是队伍，啊，多多的阿奶的，不咯？阿比麦特佩马加罗的，就那路冈布里亚那个嘛，不包也大家目的呢，不得必要嘛。那面个路况也可用的用，第二天也调用呢，就那路新鲜出片那个啥的对呀的。过了咱们个，你们那个啥路况也出口子的，到满珠沙子路新鲜，不就目前没有来呢，是广场里啊，也是哪里也开好场所的，都弄的啊，可我表示都弄的。所以咯，这边个嘛，阿西安那边嘛，是广场里，阿面的我他路况也跟上呢，不得必要，不如挂你的呗。
这个挂哈，这个咯，这农民呢 ，impunity 嘛挂来路面嘛 ，impunity 路口嘞，
也有没看到路路的了不？
也有没看到，这客户就那路边上的酒楼里面嘞，也有没看到外面路的看啥关过压力了？哎，讲啊，这道理也记得路面嘛。那个那个嘛，第二位苏某一位 PP， 第三个也切干山东的一位 PP， 开嘛第三里面第三部分，哎，你那个啊，细腻的。但路苗包括苗么说，比如大文玉木、大文看木、盐里阿来嘛，心里过也记吧嘞。第一个咯 ，impure 的路口嘞，也有么看阿人嘞，路里嘞，路年轻的，家里路没家务路，大家咯不要讲吧。当然，那我不罗马年路没家嘞，对啥？哎个 ，impure 的家里嘞，所以都个都也了解不嘛，老师都也过，爸妈在比现在的么路边嘞，老师都有就那路收银的么路边嘞，六千啊，六万的，你还没有骗你的习惯嘞。啊，那个这道理够熟的，去你路明白了。所以，哎呦，你个就那路表面说呢，观察这个，因就那地个这道理啊，观察这骗你的路，就那路明白了。
你表一种俺的高高路压的灰土，你嘛是大家压的这个，喏。所以大家这道理也记得给啥不呢？因为你晓得人家因为你表做的车嘛，灰西部压， ဒါအုပ်ချုပ်ရေးကိုလည်းလေးစားဖို့လိုတယ်ပေါ့နော်ဆိုစစ်ကောင်စီကလည်းလက်ရှိအာဏာယူထားတာဖွဲ့စည်းပုံရတော့ပြောခဲ့ပါတယ်အာရှဖွဲ့ဝေထိုင်းနိုင်ငံဆိုလို့ရှိရင်စစ်တပ်ကသူ့အနေထားကိုခိုင်မာစေတဲ့ဖွဲ့စည်းပုံကိုတင်းကနေနော်စစ်တပ်ရဲ့အခြေအနေပိုပြီးခိုင်မာပြီးတော့စစ်တပ်ရဲ့မဟာမိတ်နိုင်ငံရေးပါတီအာဏာရနိုင်ခြင်းများမဲ့
ဒီတော့အင်ဒိုနီးရှားနိုင်ငံကြီးအဝင်ကြီးကဖွဲ့စည်းပုံအခြေခံတဲ့အုပ်ချုပ်ပုံကိုလေးစားရေးကိုပြောတာကဘလို့အတိတ်ပဲလို့ကျွန်တော်တို့ကနားလည်ရမယ်ဖွဲ့စည်းပုံအခြေခံဥပဒေကတရားဝင်မှုနဲ့လည်းဆိုင်တယ်တစ်ဖက်ကတည်ငြိမ်မှုနဲ့လည်းဆိုင်တယ်လို့ကျွန်တော်တို့မြင်တယ်ဘလို့တရားဝင်မှုတည်ငြိမ်မှုနဲ့ဆိုင်လဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့ကကျင့်သုံးဆောင် ဒီတိုင်းအုပ်ချုပ်မယ်လို့လုပ်လို့မရဘူးသူကဒီဟာကိုလူတွေဘယ်လောက်လက်ခံလဲတရားဝင်မှုရှိလဲဆိုတဲ့ဟာနဲ့ကျွန်တော်အဓိကဆိုင်နေလို့မြင်ပါတယ်အဲ့ဒီတရားဝင်မှုပုံမှာအခြေခံပြီးတော့အိုင်နိုင်ငံရဲ့ပြည်နယ်မှုနဲ့လည်းတွားပြီးဆက်ဆက်နေတယ်လို့အဲ့လိုပြောကြပါတယ်ဆိုတဲ့အခါကျတော့2018ခုနှစ်ဥပဒေကိုစပြီးပြန်ခန်းတဲ့အချိန်မှာသူကတရားဝင်မှုတော်လေးအားနေပါတယ်အဲဒါပေမဲ့အဲ democracy မှာဆက်မပြည့်စုံနေလဲတော့တရားဝင်မှုအတိုင်းအတာတစ်ခုထိရရတဲ့အနေအထားမျိုးဖြစ်လာတယ်အဲ့ဒီအချိန်မှာနိုင်ငံရေးအခြေအနေကလည်းအရင်ထက်စိုင်းတည်ငြိမ်လာတဲ့အနေအထားမျိုးစစ်တော်တို့ဒီဖြစ်လာတဲ့အနေအထားမျိုးဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ်ဆိုတော့တော်တော်များလဲကိုယ်အချိန်မှာကျတော့အဲ့ဒီဟာကိုကျွန်တော်တို့ကစားပွဲကိုလုံးဝဖျက်ပလိုက်တဲ့ပုံစံမျိုးလုပ်လိုက်တဲ့အခါကျတော့လုံးဝတည်ငြိမ ပို့ဆိုရင်ခိုင်မာတဲ့ဖွဲ့စည်းပုံရှိဖို့လိုတယ်လို့မြင်ပါတယ်အဲ့ဒီဖွဲ့စည်းပုံထဲမှာအဲ့ဒီဖွဲ့စည်းပုံထဲမှာကျွန်တော်ရှိရအနိုင်ငံရေးပလေယာတွေဝင်ပြီးတော့ကစားနိုင်ဖို့လိုတယ်လို့မြင်ပါတယ်အခုအနေထားအရဆိုရင်လုံးဝအဲ့ဒီအခြေအနေကပြတ်နေတာဖြစ်တဲ့အတွက်ဒါနိုင်ငံတကာကလည်းစိုးရိမ်နေအထူးသဖြင့်အာဆီယံတရုတ်ကျွန်တော်တို့ဒီခေါင်းဆောင်နေရာလေအဲ့ဒါကိုစိုးရိမ
ပြောနေတာတွေ့ရတယ်ဆိုတော့အဲ့ဒီအဆက်အဆက်ကတော်လေးအရေးကြီးတယ်လို့မြင်တယ်အဲ့ဒါကြောင့်မို့လဲနိုင်ငံတကာကဒီအာဆီယံကအဲ့ဒါကိုကျွန်တော်တို့တုံးပြီးပြောနေတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့ဒီဖွဲ့စည်းပုံကတစ်ထောက်ရှစ်လအဆက်လဆိုတာကတော့ဒေါက်တာမြန်မာနိုင်ငံကြီးပြဿနာတစ်ခုပေါ့နော်ဒါကတော့ကျွန်တော်တို့အာဆီယံကချထားတဲ့ညီလိုင်းဆွေးနွေးပွဲတွေမှာဒါဆွေးနွေးကြခေါင်းဆောင
ဒီလိုမျိုးရှာနိုင်ငံရဲ့ဝန်ကြီးပြောခဲ့သလိုမူတွေကိုမိမိမှာမှာစုပ်ကိုင်နေနိုင်ဖို့ဆိုလို့ရှိရင်เนาะအန်ယူဂျီအစိုးရအပါအဝင်ပေါ့เนาะအာနာရှင်စနစ်စက်ကြီးလှုပ်ရှားမှုနဲ့ရပ်ဖွဲ့စည်းတွေကဘာတွေလုပ်နိုင်မယ်လို့ကိုယ်ရဲ့ထင်ပါတယ်လို့ဒါအာဆီယံကလည်းဒီနှစ်တနာကနေမှနိုင်ငံရေးကစားကွင်းထဲမှာထည့်ပြီးစဉ်းစားရမယ်ကျွန်တော်အရေးကြီးတဲ့ကျွန်တော်ဒီကဆက်ဆောင်
ကျွန်တော်တို့ဆွေးနွေးကြရအောင်ပေါ့နော်အဲ့တော့လူခွင့်ရေးကိစ္စတွေကိုလည်းချင်းကပ်တယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်ဒီကောင်းနိုင်ငံရေးလေးလာမှုအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာကိုရဲမျိုးဟင်းနဲ့ဆွေးနွေးခဲ့တာပါကျွန်တော်တမောင်တမ်းပါ
Democracy လူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အစီအစသ်ဖြစ်ပါတယ်ခင်ဗျာ။သောရရှင်များခင်ဗျာ၂၀၂၁ခုအောက်တိုဘာ၃၁ရက်ကနေ၂၀၂၂ခုမတ်လ၂၆ရက်နေ့ထိရေဒီယိုမီတာလိုင်းတွေအပြောင်းအလဲရှိတာကိုလည်းအသိပေးခြင်းပါတယ်ခင်ဗျာ။ကျွန်တော်တို့အခုထုတ်လွှင့်နေသလိုမျိုး VOA ရဲ့မနက်ခင်းတိုင်းဒီ၆နိုင်ရက်နေ၇နိုင်အထိအစီအစဉ်တွေကိုလိုင်းနိုမီတာ၃၂ကီလိုဟတ်၉၃၃၅ လိုင်းနိုမီတာ၄၉ကီလိုဟတ်၆တင့်၅၃ညတို့မှာဖမ်းယူနားဆင်နိုင်ပါတယ်။အဲ့ဒီမှာပထမပိုင်းနိုင်ရီဝက်ကိုတော့ဒီလိုင်းတို့၁၉၀ကီလိုဟတ်တင့်၅၉၅ကနေထုတ်လွှင့်မှာဖြစ်ပါတယ်။ဒီည၉နိုင်နေစနေတိုင်းဒီထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းနိုမီတာ၁၉၂၅၃၀၅တို့မှာဖမ်းယူနားဆင်နိုင်မှာဖြစ်ပါတယ်ခင်ဗျာ။အခုတော့စနေညဇဂဝိုင်းဆွေးနွေးကံဖြစ်ပါတယ် မြန်မာနိုင်ငံကလူ့အခွင့်အရေးချိုးဖောက်မှုအထောက်အထားတွေနဲ့ပတ်သက်ပြီး WIWM ခေါ်မြန်မာနိုင်ငံဆိုင်ရာလူ့လတ်တော်စုံစမ်းမှုရန်တရာအဖွဲ့က
Facebook နဲ့ပုံမှန်ထိတွေ့ဆွေးနွေးနေတယ်လို့ WIWM ရဲ့အကြီးအကဲ Nicholas QMGN ကပြောပါတယ်။ VOA ရုံးချုပ်ကိုကြာသပတေးနေ့ကလာရောက်ခဲ့တဲ့ဒီ Mr. QMGN ကို VOA ရဲ့ Editor ဦးကျော်စံသာမေးမြန်းထားပါတယ်ဗျာ။
And but a couple of months ago,
I was in New York Federal Court. Facebook was here at Tautari with Red Bibu and Mintola. I looked at it. I met Facebook at our Nimare. Through Daha, Poku, Lula Queen Ubri, Sedway Ubri, Yat, through Bib and Mimisibu, through yet the Pulsary, yet Physic Chelegu, Potokumisibu, Jumpyawa. Dinyama Ubri Jim, but he perhaps in the Yazla.ဒါမှမဟုတ်ရပိုင်ခွင့်ချင်းပဋိပက္ခဖြစ်နေကြသလားမီဒီယာရဲ့အခွင့်အရေးရပိုင်ခွင့်နဲ့လူ့အခွင့်အရေးပဋိပက္ခများဖြစ်နေသလားဆိုတာကိုလည်းသိကြပါခင်ဗျာ
there are very complex interplays between privacy rights and
ကိုယ်ရေးကိုယ်တာချက်လက်ကာကွယ်ခွင့်အခွင့်အရေးနဲ့အများပြည်သူတရားမျှတမှုအတွက်အခွင့်အရေးဆိုတာကြားမှာအလွန်ရှုပ်ထွေးတဲ့ပတ်သက်မှုတွေရှိနေတယ်ဆိုတာသိပါတယ်ခင်ဗျားတကယ်တမ်းပြောတဲ့တရားစွဲဆိုမှုမှာကျွန်တော်တို့ဆောင်ရွက်နေတဲ့လုပ်ငန်းတွေဘက်ကပါဝင်ပတ်သက်မှုမရှိပါဘူး။ဂမ်ဘီယာနိုင်ငံကတရားစွဲတာပါ။ဝါရှင်တန်ခရိုင်တရားရုံးတစ်ခုမှာတရားစွဲပြီးကျွန်တော်တို့ပြောခဲ့တဲ့သတင်းချက်လက်တွေကို Facebook ကနေမဖြစ်မနေပေးအပ်ဖို့တောင်းဆိုတာပါ။နိုင်ငံတကာတရားမျှတမှုခုံရုံး ICJ မှာမြန်မာနိုင်ငံကိုတရားစွဲထားတဲ့အမှုလူမျိုးတုံးတပ်ဖြတ်မှုတွေမပေါ်ပေါက်အောင်မြန်မာနိုင်ငံဘက်ကသဘောတူထားတဲ့ဂတိကဝတ်တွေကိုလိုက်နာဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့အမှုနဲ့ပတ်သက်တဲ့ကြမ်းဖက်မှုဖြစ်ပွားအောင်တွေးထိုးလှုံ့ဆော်ရဲဆိုတဲ့အထောက်အထားတွေပါမယ်လို့သူတို့ကယုံကြည်ထားလို့ပါအဲ့ဒီကိစ္စမှာအမေရိကန်ပြည်အောင်စုရဲ့အကိုရေးကိုတာချက်လက်ကာကွယ်ခွင့်ဥပဒေကိုချိုးဖောက်ရာရောက်တဲ့ဆိုပြီးတရင်ချက်လက်တွေမပေးနိုင်တဲ့အကြောင်း Facebook ဘက်ကတရားရုံးကိုတုံ့ပြန်ပါတယ
် And about the Gambia case
Gambia ကဆွေးဆိုရဲကိစ္စနဲ့ပတ်သက်ပြီးတော့ WIWM ရဲ့ရှေ့ပြဖြစ်တဲ့ WIWF Fact Finding Mission ဆိုတဲ့ချက်လက်ချက်ပွဲအဖွဲ့ကထုတ်ပြန်တဲ့သူတို့ရဲ့အစီရင်ခံစာထဲမှာကျွန်တော်ကိုကပြီးဖတ်ပြမယ်ဆိုရင်အစီရင်ခံစာအပြည့်စုံမှာမြန်မာစစ်တပ်ဖွဲ့တွေရဲ့ချိုးဖောက်မှုတွေကိုစဉ်စဉ်လင်းပုံစံကြကြတင်ပြထားပါတယ်။ဂျိုဒူးကရိုက်တဲ့ပုံစစ်စစ်ကိုလည်းပဲပြသထားတယ်လို့ရေးသားထားတာတွေ့ရပါတယ်။ဆိုတော့ဒီထောက်ထားတွေကမြန်မာဘက်ကပြစ်မှုတည်လုံခဲ့တယ်ဆိုတာကိုတရားရုံးမှာအခိုင်အလုံးစစ်စစ်ပြဖို့အတွက်မလုံလောက်သေးဘူးလားခင်ဗျာ။ဒါကြောင့်များထပ်ပြီးတော့ထောက်ထားတဲ့လူနေသေးသလားဆိုတော့သိကြပါမယ်။
The fact-finding mission was preceded us, and it had a slightly.
Manigan Shapuye mission ကကျွန်တော်တို့အရင်ကင်တွယ်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံမှာလူ့အခွင့်အရေးချိုးဖောက်မှုတွေစီရင်ခံစာပြုစုဖို့လူ့အခွင့်အရေးကောင်စီကတာဝန်ပေးထားတာဖြစ်တဲ့အတွက်နည်းနည်းကွဲပြားတဲ့လုပ်ပိုင်ခွင့်ရှိပါတယ်။ပြီးတော့သူတို့ရထားတဲ့အချိန်နဲ့အရင်းမြစ်တွေကအရန်ကောင်းတယ်လို့ကျွန်တော်ထင်ပါတယ်။သူတို့2019ခုနှစ်ဩဂုတ်လမှာ Cossack Bazaar Ranger တွေစုလိုက်ပြုံလိုက်ထွက်ခွာလာသူတက်သေး900ကျော်ကိုတွေ့ဆုံမေးမြန်းပြီးမှတ်တမ်းတင်နိုင်ခဲ့ကြတာပါကျွန်တော်တို့တာဝန်ကိုလွှဲပြောင်းယူခဲ့ပြီးစနစ်တကျထိမ့်သိမ်းစမ်းစစ်တာတွေလုပ်နေပါတယ် Fact Finding Mission ကလွှဲပြောင်းပေးခဲ့တဲ့တက်သေးအချက်လက်တွေအပြင်ကျွန်တော်တို့ကိုယ်တိုင်လည်းနောက်ထပ်တွေ့ဆုံမေးမြန်းတာတွေအချက်လက်စုဆောင်းတာတွေစနစ်တကျစုဆောင်းနေပါတယ်ဒီတက်သေးထောက်ထားတွေဟာပုံမှန်ရာဇဝတ်မှုစစ်ဆေးတဲ့တက်သေးသဘောပါပဲလူ့အခွင့်အရေးချိုးဖောက်မှုစုံလမ်းစစ်ဆေးတဲ့နေရာမှာအသေးစိတ်အထောက်အကူပြုပါတယ်ကျွန်တော်တို့ကိုပေးအပ်ထားတဲ့လုပ်ပိုင်ခွင့်အရာအချက်လက်တွေစုစည်းရာဇဝတ်ကြောင်းအရာတရားစွဲနိုင်ဖို့ပြင်ဆင်ရပါတယ်။တက်တည်ထောက်ထားဆိုတဲ့နေရာမှာလဲသူတို့ပြောတဲ့အကြားကိုနိုင်ငံတကာတရားရုံးတွေမှာတင်ပြလို့မရပါဘူး။ခိုင်မာတဲ့တက်တည်ထောက်ထားဖြစ်ရပါမယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့ခိုင်လုံတဲ့အချက်လက်ထောက်ထားတွေတင်ပြနိုင်ဖို့အတတ်နိုင်ဆုံးပြုစုရပါတယ်
။ And as you said there's a
Gambia ကဆွဲဆိုတာဟာမြန်မာနိုင်ငံကိုဖြစ်ပါတယ်။ Union of Myanmar လို့သူကဖော်ပြပါတယ်။လူပုဂ္ဂိုလ်တူဦးချင်းကိုဆွဲဆိုတာမဟုတ်ပါဘူးဆိုတော့ဘသူကတာဝန်ယူရမှာလဲဒီအနေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာအစိုးရကမကြာခဏပြောင်းလဲနေတာခင်ဗျားတို့သိတဲ့အတိုင်းပဲအခုတင်ပဲအစိုးရအဲဒီကနေစောင့်ကြည့်လိုက်ရင်30ပြောင်းခဲ့ပြီဖြစ်ပါတယ်ဘယ်အစိုးရကတာဝန်ယူရမှာလဲနောက်ပြီးတော့ state law ဆိုလို့အင်္ဂလိပ်လိုဖော်ပြပါတယ် state ဆိုတဲ့အဓိပ္ပာယ် principle ထဲမှာပြည်သူလူထုအားလုံးလည်းပါဝင်ပါတယ်ဆိုတော့ပြည်သူလူထုကဒီပြမှုရဲ့တာဝန်ရမှာလားစသဖြင့်အဲ့ဒါကိုလည်းခေါ်ခေါ်ကြကြသိရမှာပဲ
Well what the convention says of course is that all states that sign the treaty
ရင်းမြန်မာကတော့လူမျိုးတုံးတပ်ဖြတ်မှုစာချုပ်ကိုသဘောတူလက်မှတ်ရေးထိုးထားတဲ့နိုင်ငံအားလုံးကိုဆိုလိုပါတယ်ဂမ်ဘီယာမြန်မာနဲ့အမေရိကန်ပြည်အောင်စုလည်းလက်မှတ်ထိုးထားတာဆိုတော့နိုင်ငံအလိုက်အကျုံးဝင်ပါတယ်နိုင်ငံတစ်နိုင်ငံအနေနဲ့လူမျိုးတုံးတပ်ဖြတ်မှုတားဆီးကာကွယ်ဖို့ကျူးလွန်တဲ့သူတွေအပေါ်အရေးယူမှုပြက်ကွက်ခဲ့မယ်ဆိုရင်တော့တာဝန်ခံရပါလိမ့်မယ် Taraganine, Bosnia Nanganga, Sabia Nangago, ICJ PB Saya Tiao Matia Swerunga, Sabia Nanganine, Tawin Mashilo, Tugayabime, Dumulon Tapiamu, Juno Yama, Tasibo, Piakwa Kere, Surechet, Tushigavare, Juno Durego, Sheyubo, Piakwa Kere, Dumulon Tapiamu, Pia Boisibone, Juno Durego, Piape, Sheyubo, Piakwa Kevare, Dichinema, Beninem So, Tindore, Pi, Miyake Javau, Dadang Lumuron Tapiamu Sayat, Bodu Nijet, Chopa Mutue, Diayunga may be nine pisse, Mumu Shibi, Diayunga, Palome, Dabamo Digesama, Palome, Surago, Tabi, Macam, Sanaibime, Yazumuri, Tap Mapia, Kusa Nainago, Ion Sinai Mare, Doka there in Nina Mutue, Yoji Pia, the Mindaoya, Pipia Kerarego, the Mapu, Madan Tibi, Nina Rari, Dre, Joe Shivare.
So, two on that Lupogu, Rigu, a Pipe Yibusra, Nangando Anavanusia Layame, Nanganga Kunam Shimus Red Bobo.
Continuing that story, as you've been there in the Cambodia case.
Saramia Masri, Cambodia Kisama, Kamani Gonganigu, the Yayung Timbios is here, Nyaleva Ejama, Taman, Siapu, the Elfipa Neva. Hello, Pimukinsha, that Chima, Thruha, Sede Umi or Labi Chipare. So, Dollar Flambong, Yang Yazo, Yanan Chibio Kungs Kangayaraha, the Giza, Yalan and Matambu.
Thank you. So I was, as you pointed out, I was the international co-prosecutor at the extraordinary chambers for the courts in Cambodia.
Jesus de Mare, Kamia Taupia de Lubawe, Gamoria Ma, Kamani Kesane Patabi, Gula Damgane, Nanganga, Pudu, Losane, Koyong, Tielo Shine, Pit, Losang Gavare, Yamanga Sayaji, Losang, Nasa Shine, Jajano, D. Lokerava, Kamani Gaza, Nia Pijare, the Raja Rune, Himare. Nangang Gauzang Dawin Yugedu, Kiu Sampane, Popoye Letao Nyaleyong, Pati Gauzang, Nuon Chiarugo, Dia Sueso Nangemare, Duruha Lumyonong Tapiamune, Luradu Bo Julone, Yasumu Abawe, the Chas Sueja Dune, Pitan Chamak Kangayavare, Duru Nyalo Eri Chema, Apoji Piko Mavi, Zero Temare, Nuon Chiasoye, Ata Gozan Nanilao Dong, Shido Abavi, Tangua Kunasangane, Tangua Kunasak Go Kunicha, Duru Julongere, Yasumu Redwe, ပြစ်တဲ့ချမှတ်ခံခဲ့ရတာပါတိမှုကျူးလွန်ပြီးရဲ့နောက်နှစ်40ကြာမှတရားစီရင်ချက်ချတာပါရှေးဆိုရလိုပါပဲတရားမျှတမှုရဖို့နှောင့်နှေးတာဟာတရားမျှတမှုမရတာနဲ့အတူတူပါပဲနှစ်40ကြာမှလူမျိုးလုံးတပ်ဖြတ်မှုအဖြစ်အတိမှတ်ပြုတာလူမျိုးလုံးတပ်ဖြတ်မှုအတွက်တရားမျှတမှုရအောင်နှစ်40ဆောင်စရာမလိုသင့်ပါဘူးနှစ်40ကြာမှတရားမျှတမှုရတာဟာလည်းအရေးပါပါတယ်ပြင်းထန်တဲ့နိုင်ငံတကာရာဇဝတ်မှုကြီးတ ဖြစ်ခဲ့တယ်သူတို့တွေတကယ်ခံစားခဲ့ရတယ်ဆိုတာမှတ်ထားစေချင်တယ်ဒီပြစ်မှုအတွက်တာဝန်ခံသူကိုထောက်ပြပြီးသူတို့ကျူးလွန်ခဲ့ရတဲ့အတွက်ပြစ်ဒဏ်ခံစေချင်ပါတယ်ခမာနီဖြစ်ကကမ္ဘောဒီးယားနိုင်ငံသားတွေတဦးတယောက်စီပေါ်တကယ်တရားမှုရှိပါတယ်အသက် 40 ပေါ်တရားမှုကြီးခဲ့ပါတယ်သူတို့ကတမိုင်းကြောင်ကိုမတိတဲ့အတွက်လွန်ခဲ့တဲ့နှစ်40ကဖြစ်ခဲ့တဲ့ကိစ္စတွေကသူတို့တပွားလုံးပေါ်တက်ရောက်တယ်ဆိုတာသူတို့သိချင်မှသိပါလိမ့်မယ်
ဒါစပမစ်ပြီးတော့မဂျော်ရီအာအက်စ်ပက်တင်းဟုတ်ကဲ့မြန်မာပြည်သူအများစုကတော့ဒီတရားမျှတမှုဂျက်စတစ်ကိုအမြန်ဆုံးတွေးမြင်နေတာဖြစ်ပါတယ်နောက်တစ်ဆယ်တည်းကျွန်တော်တပ်ပြေးစစ်သားနှစ်ယောက်ကိစ္စကိုလည်းကျွန်တော်မေးချင်ပါတယ်ခင်ဗျားလည်းမှတ်မိမှာပါသူတို့ဟာအထက်အရာရှိကအမိန်ပေးလို့ရုံးညရွာသားတွေကိုဘယ်လိုရဲရဲစက်စက်သက်ခဲရတယ်ဆိုတာကိုနိုင်ငံတကာမီဒီယာတွေကိုပြောပါတယ်အဲ့ Genodia confession Suraha, the Adrisima Pia Chipare. Sura Guthru, the Adrisima Pura Mahupene, a guru, took for your media group, Pura Kizaha, Tayuma, that they can win Bamla International Court Ma, admissible Pimetimala.
Well, I won't want to go into too many details. We were not directly involved in that ourselves.
ကျွန်တော်အသေးစိတ်အများကြီးမပြောချင်ပါဘူး။ကျွန်တော်တို့ကိုယ်တိုင်တိုက်ရိုက်မပတ်တတ်ပါဘူး။ပြီးတော့ကျွန်တော်မသိတဲ့အချက်လက်တွေလည်းရှီကောင်းရှိပါလိမ့်မယ်။ဒါပေမဲ့သူတို့ဆန္ဒရှိရင်တရားသူကြီးစီခေါ်သွားနိုင်ပါတယ်။တခြားအဖွဲ့အစည်းတွေပါဝင်နေတာကြောင့်အသေးစိတ်အချက်လက်တွေအများကြီးမပြောချင်ပါဘူး။ဥပမာရွေးကြကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာရှာဇွေးခုံရုံးကစုံစမ်းစစ်ဆေးနေတယ်။ Jiajang, Tayai Tati Kanjamuha, Lung Apo Tamaba, Nasong Duro Kurai, Diadu Yu Shima, Trasu Yabame, ဒီလိုမျိုးဖြစ်ပါတယ်။ယူနိုက်တက်ဖျက်နိုင်ပါတယ်။
And some people tend to assume that
ကျွန်တော်ကယူဆကြပါတယ်။နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေအထူးသဖြင့်ခင်ဗျားတို့လိုဖွဲ့စည်းရေးကဟာသိပြီးတော့တစ်ဖက်သက်ကြတယ်။အခုမြန်မာနိုင်ငံမှာဖြစ်နေတာကိုကြည့်မယ်ဆိုရင်သတင်းမှာအမှုစကားကိုဖြန့်တာဟာဒီမိုကရေစီလိုလားတဲ့ဘက်ကလည်းပဲလုပ်တာတွေရှိပါတယ်။ဥပမာပြင်ဒလန်ဆိုပြီးတော့အထောက်အထားဘာမှမရှိဘူး။အထင်နဲ့သူတို့ကိုအကြံဖက်တာတွေလည်းရှိပါတယ်။ဒါကိုအကြံဖက်က
Now, what we've said in our public messaging, including our annual reports to the Human Rights Council,
ဒုက္ခရေးကောင်စီကိုတင်ပြတဲ့နှစ်ပတ်လည်အစီရင်ခံစာတွေပါဝင်ကျွန်တော်တို့အများပြည်သူစီပေးပို့တဲ့တင်စကားတွေထဲမှာပြောထားတာတွေကကျွန်တော်တို့ဘာကိုစိုးရိမ်လဲဆိုတာရှင်းလင်းဆုံးပြောထားတာပါမြန်မာနိုင်ငံမှာဖယ်လူမျိုးဖယ်ပါတာဖယ်နိုင်ငံရေးဖွဲ့စည်းနဲ့ဆက်ဆက်နေရပဲဖြစ်ဖြစ်ပြစ်မှုကျူးလွန်ခံရသူဒါမှမဟုတ်ကျူးလွန်သူတွေပေါ်လှုပ်ဆောင်တဲ့ရှားစွေးမှုတွေကိုတရားဥပဒေ ကာကွယ်ရေးတပ်ကပဲဖြစ်ဖြစ်တတိပုဂ္ဂလာပဲဖြစ်ဖြစ်ဒီလိုပြစ်မှုတွေအားလုံးနဲ့ပတ်သက်ပြီးကျွန်တော်တို့တက်တည်ထောက်ထားတွေတိုင်းနယ်စုဆောင်နေတယ်ဆိုတာအားလုံးသိစေချင်ပါတယ်ကျွန်တော်တို့လုံခြုံရေးနယ်မှာဝင်နေဆိုရင်ကျွန်တော်တို့ကထောက်ထားတွေစုဆောင်ပြီးရာဇဝတ်ကြောင်းရအရေးယူဖို့ပြင်ဆင်မှုတွေလုပ်ထားမှာပါ
We remain hopeful and we continue to send our request to the government of Myanmar to cooperate with us.
ကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုလူ့အခွင့်အရေးကောင်စီကညွှန်ကြားထားပြီးကုလသမဂ္ဂထွေထွေညီလာခံကလည်းတိုက်တွန်းထားပါတယ်ဒီလိုဖက်ဖက်ကဝိုင်းဝန်းတိုက်တွန်းတာကြောင့်တစ်ချိန်ချင်းတော့သူတို့ပူးပေါင်းလှုပ်ဆောင်လာနိုင်မယ်လို့မျှော်လင့်ရပါတယ်ကျွန်တော်တို့လောလောဆယ်မြန်မာနိုင်ငံတွင်ဝင်ခွင့်ရမှာမဟုတ်သေးဘူးလို့ထင်ပါတယ်အခုကျွန်တော်ကရေရှည်ကိုပြောတာပါချင်
ဥကြောဒနာဆွေးနွေးတင်ဆက်တဲ့စနေညဇာကဝိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့တည်င်းအချင်းချုပ်ကိုဒေါက်ခင်ယူတက်ကပြောပြမှာပါမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်အတွက်ငွေကြေးအထောက်အပံ့မရစေဖို့ရည်ရွယ်ပြီးအမေရိကန်ပါဝင်နိုင်ငံတကာရောက်မြန်မာတွေစနေနေ့ကဆန္ဒပြလှုပ်ရှားကြပါတယ်တေးဆွန်းတဲ့ငွေကြေး Blood Money Campaign ဖြစ်လှုပ်ရှားခဲ့ကြတာဖြစ်ပြီး မြန်မာရေနံကုမ္ပဏီ MOGU ကိုပေးရမယ်ငွေတွေကိုဆိုင်းငံ့ထားဖို့ရှက်ဘရွန်နဲ့တိုတိုရေနံကုမ္ပဏီတွေကိုတောင်းဆိုခဲ့ကြသလိုချင်းပြည်နယ်မကွေးတိုင်းစကိုင်းတိုင်းတွေမှာစစ်ကောင်စီတပ်တွေတိုက်ခိုက်မှုတွေရပ်တန့်ဖို့ဒေါန်ဆန်းစုကြည်နဲ့သူ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတောင်းတို့အပါအဝင်အဖမ်းခံရသူတွေချက်ချင်းပြန်လွှတ်ပေးဖို့ ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံပေါင်း20ထိပ်သည့်အစည်းအဝေးကိုအီတလီနိုင်ငံရောမမျိုးမှာစနေနေ့ကစတင်ခဲ့ပါတယ်။ကိုဗစ်ကာယောဂါကပြန်လည်ထူပိုလမ်းထူဖို့နဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာအပါအဝင်နိုင်ငံတကာကိစ္စရပ်တွေဆွေးနွေးခဲ့ကြတာပါ။နိုင်ငံတကာကော်ပိုရေးရှင်းကြီးတွေပေါ်အခွန်စည်းကြရေးအစီအစဉ်ကိုလည်းသဘောတူခဲ့ကြပါတယ်။အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်ဖို့ဆက်ပြီးတော့လုပ်ပြီး Iran nuclear the voting Jama Iran Pampa book Kenai Nelu, American Germany Pinton and Britain Council on Riga, Iran go to Ripe like Barre.
Jesu Wakna, the engine you go, talking you that, Jobia Garaba, Tikini Minetre, season Tolo Yimuaro, Kukamon, so many Chibare, Atamansaya, Yutta Mansaya, Engineer Rigaro, Mikhail Dubinsky, Nick Ivanov to Pijabare. The Ningun name in a came VOA season ago, line to meet and a sang all these and as a tene, VOA Facebook, Saminagawa, General Daya, Tinsekirawa. The Russian Yanet de Guam, Yamabi Dubida, Alo, Kubik, Vigayo, Chado, B and D, Tweedway Gawa, Kingway, Lunjone, Nitani, Chinayabadi, VOA, RP, Nasin, Detroit, Jizuba, Chanyanwe, Matna.
This program has come to you from the